ာနာတိန်တဲ့လောက်ရကိုနိုင်ငံအဝန်ဆန့်ကျင်ကက်ကွက်နေချိန်မှာပဲဒီကနေ့ရန်ကုန်မြို့ကကုလသမဂ္ဂရုံးတဲ့နိုင်ငံတကာတန်ယုံတွေမှာပါဆန္ဒပြသူတွေစုဝေးပြီးအာနာသိန်းစစ်ကောင်ဆောင်တွေပေါ်ဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရုံးအမေရိကန်ပြင်သစ်တရုတ်ရုရှားစတဲ့နိုင်ငံတကာတန်ယုံတွေမှာပါစုဝေးဆန္ဒပြကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တန်ယုံရှိကဆန္ဒပြပွဲမှာပါဝင်သူတယောက်ကတော့ဒေသတွင်းနိုင်ငံတွေကပါဖိအားပေးဖို့တောင်းဆိုရတာလို့ပြောပါရယ်
။တရားမျှတမှုကိုသူတို့တကယ်မြင်နိုင်အောင်ပေါ့နော်။တကယ်ပြည်သူတွေလိုချင်နေတာဘာလဲ။ကျမတို့ရဲ့လီဒါအောင်ဆန်းစုကြည်တကယ်ပြည်သူတွေတကယ်တင်မြှောက်ရတာဘာတူလဲ။ကျမတို့သမရဦးဝင်းမြင့်ကျမတို့အခုလက်ရှိသမရဦးဝင်းမြင့်ကျမတို့ဦးဝင်းမြင့်ကိုပဲလိုချင်တယ်။ကျမတို့အမေတော်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုနောက်မှာပဲလမ်းလျှောက်ချင်တယ်။ဒါကြောင့်မို့လို့ကျမတို့ကဒီအာဆီယံဥက္ကဋ္ဌအနေနဲ့လည်းပဲတပိုင်းတနိုင်ကျမတို့တရားမျှတမှုဘက်ကိုပါလာနိုင်အောင်ပြည်သူတွေရဲ့သဘောထားကိုဒါလာထုတ်ပေါ်တာပ
ါ။မြန်မာစစ်တပ်နဲ့ညီကတဲ့ဆက်ဆံရေးရှိတယ်လို့အများစုကယူဆထားတဲ့ရုရှားနိုင်ငံကိုလည်းဆန္ဒပြသူတွေကအာရုံစိုက်ခဲ့ကြပါရယ်။ရန်ကုန်မြို့ရုရှားတန်ယုံရှိကဆန္ဒပြသူတဦးကတော့မြန်မာပြည်သူတွေဘက်ကရည်တည်ပေးဖို့တောင်းဆိုနေရတာလို့ပြောပါရယ်။
ကျွန်တော်တို့ဒီလူငယ်တွေကဒီနေ့အထူးသဖြင့်ဒီနေ့မှာကျွန်တော်တို့ရုရှားတန်ယုံကိုလာခဲ့ကြရတယ်ပေါ့နော်။ဟောကျွန်တော်တို့ရန်ထဲမှာကကျွန်တော်တို့အရင်ယုံလက်ချက်တွေရမ်းများတယ်။ဘာလို့ဆိုကျွန်တော်တို့အဓိကရုရှားကကျွန်တော်တို့နိုင်ငံအတွက်အဓိကမြန်မာနိုင်ငံအတွက်အတန်တိတ်ပေးနေတာအရင်ချပြီ။အတန်တိတ်ပေးရုပ်တင်မကောက်ဘောနော်။ကျွန်တော်အနောက်မှာကျွန်တော်တို့မလူချင်းနဲ့ကျွန်တော် military ကိုအများကြီးပတ်ဖို့ကပတ်မှုကူညီရေးအပိုင်းတွေရှိရပါတော့။အဲ့တော့ကျွန်တော်နိုင်ငံသားတွေလောကမချင်းတဲ့ကူကျွန်တော်တို့ကျွန်တော်ကတရားမျှတမှုကိုဖော်ဆောင်ပေးပါကျွန်တော်မြန်မာနိုင်ငံသားတွေဘာလူချင်းလဲဆိုတာကိုရုရှားတခြားနိုင်ငံဤသူပဲဘာကြောင့်ရုရှားလည်းမလုပ်နိုင်ရတာလဲပေါ့နော်။ကျွန်တော်ရုရှားကိုဒီအဓိကဒီတောင်းဆိုတဲ့အဟောကျွန်တော်လာခဲ့ရဖြစ်ပါတယ်ကြာ
။မြန်မာနိုင်ငံအပေါ်နိုင်ငံရေးစီးပွားရေးအရာဩဇာညောင်းတယ်လို့အများကလက်ခံထားကြတဲ့တရုတ်နိုင်ငံကိုလည်းဆန္ဒပြသူတွေကဖိအားပေးဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံရေကူလာတမကအပါအဝင်နိုင်ငံတကာအဆင့်ဆွေးနွေးမှုတွေမှာအာဏာသိမ်းစစ်တပ်ဘက်ကရပ်တည်ပြီးအကာအကွယ်မပေးဖို့တရုတ်တန်ယုံမှာဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။မကြသေးခင်တုန်းကပဲအာဏာသိမ်းစစ်တပ်အတွက်နှိပညာနဲ့ပစ္စည်းကရိယာအကူအညီတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာကြောင့်တရုတ်နိုင်ငံအပေါ်ဆန္ဒပြသူတွေကပို့ပြီးအာရုံစိုက်နေကြပါတယ်။အာဏာသိမ်းစစ်အစိုးရအပေါ်ပထမဆုံးအရေးယူတန်ခတ်မှုတွေကြီးညာလိုက်တဲ့အမေရိကန်တန်ယုံအပါအဝင်နောက်နိုင်ငံတန်ယုံတွေရှိမှလဲဆန္ဒပြသူတွေကထိရောက်တဲ့အရေးယူမှုတွေချမှတ်ဖို့ဖက်စီခံထားရတဲ့အရတားအစိုးရခေါင်းဆောင်တွေလွတ်မြောက်ရေးနိုင်ငံတကာအတိုင်းအတာနဲ့ဝိုင်းဝန်းကြိုပမ်းပေးဖို့တောင်းဆိုနေကြတာပါ။အမေရိကန်ပြည်ထောင်စုကတော့သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်အမိန့်ထုတ်ပြန်ပြီးအာဏာသိမ်းစစ်ခေါင်းဆောင်တွေဆက်ဆက်ပတ်သက်သူတွေကိုတန်ခတ်အရေးယူဖို့ကြေညာထားပါတယ်။သမ္မတကအမိန့်ထုတ်လိုက်ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲမြန်မာစစ်တပ်ကအရာရှိဟောင်း6ဦးအသစ်ဖွဲ့စည်းလိုက်တဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ဝင်၄ဦးနဲ့စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း၃ခုကိုပိတ်ဆို့တန်းခတ်အရေးယူလိုက်တယ်လို့ကြေညာထားပါရဲ့ရှင်။